Welcome to the Voice of America in Burmese.
Minglawa shin. VOA American Tai ya 2019 khu ne January 19 ya cha tawri ne nyat ni 6 nai kwe ga ni 9 nai thi season rwe go American Piran su myo raw Washington DC ga ni tai yai tholin pin ni ba bi. Line twin mita 16 19 ne 25 ro ga ni phan yu na sin nai ma le shin.ကျမခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမယ်ရီတန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါအမေရိကန်သမ္မတဂျန်သစ်စာချင်းစုပွဲနဲ့တခြားဆက်ဆက်အခမ်းအနားတွေဒီကနေ့ကစပြီး3ရက်ဆက်တိုက်ရှိနေပါတယ်ရခိုင်ပြည်နယ်ကိုအကူအညီတွေပေးနိုင်ရေးအကန့်အသတ်နဲ့သွားလာခွင့်ပြုဖို့မလေးရှားဝန်ကြီးချုပ်ကမြန်မာအစိုးရကိုတိုက်တွန်းပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးထူးခိုးစလဲဟာဒီကနေ့မှာတော့ပူရာဦးရှိမန်းနဲ့နေပြည်တော်မှာတွေ့ဆုံပါတယ်ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဒီနေ့ညနေပိုင်းထိတ်တိုက်ရောက်နိုင်ငံတကာသတင်းဆောင်မတွေထဲမှာတော့ဒီအမေရိကန်သမ္မတတဦးနေနဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲကျင်းပရမှာသမ္မတဥပမာကအစိုးရတဲ့အဖွဲ့နဲ့ပတ်သက်လို့အခုလိုပြောပါတယ
် I think a lot of his views are going to be shaped by his advisors the people around him which is why it's important to pay attention to these confirmation hearings
သမ္မတတက်ကိုအနားမှာရှိနေတဲ့အကြံပေးတွေအနည်းဆုံးလူတွေကပုံဖော်ကြမှာဆိုတဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်အခုလိုအစိုးရတဲ့ပြောင်းလဲမဲ့ကာလမှာသမ္မတတည့်ရဲ့ကျန်းသစ်စာကျိစုပွဲမှာစန့်ကျင်သူတွေကလည်းအလုံးရင်းနဲ့စန္ဒပြဖို့အတွက်စီစဉ်ထားလို့လုံခြုံရေးတွေတင်းကျပ်ထားတဲ့အကြောင်းကိုလည်းသိရမှာပါမြန်မာပြည်ဆိုင်ရာသတင်းဆောင်ကတော့ KIA ကချင်နဲ့နှက်ကိုင်အဖွဲ့ရဲ့တပ်စခန်း၃ခုကိုအစိုးရတပ်ကတင်ပတ်ရမှာတင်မျိုးစုံတန်တရာကျော်နဲ့လက်နက်မျိုးစုံပါဝင်တယ်လို့လည်းဆိုပါတယ်ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြေညာပါမယ်ရှင်
ဒေါ်နယ်ထရမ့်ရဲ့သမ္မတကျန်းသစ်စာချင်းစုပွဲနဲ့ဆက်ဆက်နေတဲ့အခမ်းအနားတွေဟာဒီကနေ့နေ့လယ်ကနေစပြီး၃ရက်ဆက်တိုက်ရှိနေပါတယ်။မစ္စတာထရမ့်နဲ့ယူကောက်ခံဒုသမ္မတမိုက်ပန်စ်တို့ဟာအာလင်တန်နိုင်ငံတော်စစ်တင်းကြိုင်းမှာဂုံပြုပန်းခွေချအခမ်းအနားကိုအရင်ဆုံးတက်ပါမယ်။အဲဒီစစ်တင်းကြိုင်းမှာစစ်ဖက်ဝန်ထမ်းတွေနဲ့မိသားစုဝင်တွေရဲ့ရုပ်ကြွင်း၄သိန်းကျော်ကိုမြှုပ်နှံထားတာပါ။အဲဒီနောက်လင်ကွန်မမ်မရီယယ်မှာလုပ်မဲ့အခမ်းအနားမှာမစ္စတာထရမ့်မင်ကွန်းပြောပါမယ်။အဲဒီအခမ်းအနားမှာဂျေးလက်ဒေဂီတာအဆိုတော်တွေဖြစ်တဲ့ထိုဘီခစ်နဲ့လီဂရင်းဝုဒ်တို့တည်ဆောက်မှာဖြစ်တယ်လို့ရော့ဂီတာအဖွဲ့ဖြစ်တဲ့ Three Doors Down နဲ့တခြား DIY တွေတိမှုဖော်ပြကြမှာပါဒီကနေ့ညနေပိုင်းဝါရှင်တန်မြို့တော်က Union Station မှာလုပ်မဲ့မဲဆွယ်ပွဲအလှရှင်တွေနဲ့ညစာစာပွဲကို Mr. Trump, Mr. Pence နဲ့တခြားတာဝန်ရှိသူတွေတက်မယ်လို့ခန့်မှန်းထားပါတယ်တောက်ကြနေကတော့သမ္မတဘရက်အိုဘားမားအဆိုအရကနေ Donald Trump အဆိုအရလက်ထက်အုပ်ချုပ်ရေးလွှဲပြောင်းမယ်နေပါ Mr. Trump နဲ့သူ့မိသားစုဟာတောက်ကြနေမနေ့ပိုင်းဝုပြုစုတောင်းပွဲကိုတက်ပြီးတဲ့နောက်သူ့ရဲ့ဇနီးဖြစ်သူ Melania နဲ့အတူသမ္မတအိမ်ပြုတော်ကိုသွားပြီးသမ္မတဥပမာသမ္မတကတော်မီရှယ်တို့နဲ့အတူကော်ဖီတောက်ပါမယ်။အဲဒီနောက်တက်တန်းကုံတော်မဲ့သမ္မတနဲ့နောက်တက်မဲ့သမ္မတတို့ဟာအစဉ်လာအတိုင်းအင်ဖြူတော်ကနေထွက်ပြီးပန်ဆယ်ဗီးနီးယားအေဗင်ယူလမ်းမကြီးကိုဖြတ်ပြီးတော့ကပီတိုလွှတ်တော်အဆောက်အဦစီကိုကားနဲ့အတူသွားကြမှာပါ။လွှတ်တော်အဆောက်အဦမှာယူကောက်ခံသမ္မတနဲ့ဒုတိယသမ္မတတို့ကျန်းသစ်စာချင်းဆိုကြမှာဖြစ်ပါတယ
်။ American သမ္မတ Barack Obama ဟာသူ့ရဲ့သမ္မတတက်တန်းရှင်းနှစ်ပြီးတဲ့နောက်အစိုးရအဖွဲ့အပြောင်းလဲပေါ်ဆိုရင်နေကြတဲ့ American နိုင်ငံသားတွေကိုဗိုလ်တပ်နေကလုတ်တဲ့သူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲအတွင်းမှာထပ်ပြီးတော့အားပေးစကားပြောခဲ့ပါတယ်။ဒီနိုင်ငံပေါ်ကျွန်တော်ယုံကြည်ပါတယ်။ American လူတွေကိုကျွန်တော်ယုံကြည်ပါတယ်။လူတွေဟာစိုးရတဲ့ကောင်းတာပုံများတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်လို့သမ္မတ Obama ကပြောပါတယ်။ကြည့်တဲ့ထောင်လိုင်းဆိုင်ရာလေးလာသုံးသက်သူဟောင်း Chelsea Manning ရဲ့ပြစ်ဒဏ်ကို short ပေါ့ပေးလိုက်တဲ့အငင်းပွားပွဲလှုပ်ဆောင်ချက်ပါဝင်တခြားအကြောင်းအရာတွေကိုအင်ပြူရိုသတင်းတောက်တွေကသမ္မတ Obama ကိုမေးကြပါတယ်။မေးခွန်းတော်တော်များများကိုသမ္မတကအေးဆေးပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရလနဲ့ပတ်သက်ပြီးသူ့ရဲ့သမီးနှစ်ယောက်ဖြစ်တဲ့ Sasha နဲ့ Melia တို့ဘလို့စကားပြောပြတယ်လဲဆိုတဲ့နောက်ဆုံးမေးခွန်းကိုဖြေဖို့တော့အချိန်ယူခဲ့ပါတယ်။ Donald Trump ဟာ Hillary Clinton ကိုအနိုင်ရလိုက်တဲ့အပေါ်သူနဲ့သမ္မတကတော် Michelle တို့လိုပဲ Melia နဲ့ Sasha တို့လည်းစိတ်ပြတ်ကြတယ်လို့သမ္မတဥပမာကပြောပါတယ်။ဒါပေမဲ့သူတို့ဟာစိတ်တက်ခိုင်မာသူတွေမျိုးချစ်စိတ်ရှိသူတွေဖြစ်ပြီးတော့အစိုးမြင်သူတွေမဟုတ်တာကြောင့်သူတို့အတွက်ဂုဏ်ယူတယ်လို့သမ္မတကပြောပါတယ်။တည်နေပြီးပျော်ရွှင်နေတဲ့သူရဲ့လူမြင်ကွင်းတွင်ပြင်လက္ခဏာဟာနောက်ကွယ်မှာသူတကယ်တမ်းခံစားရတဲ့နီးလန့်ပုံစံတော့မဟုတ်လာပါဘူးလို့သမ္မတကဝန်ခံပြောဆိုသွားပါတယ်
။ American Marine တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်ကြီး James Mattis ကိုကာကွယ်ရေးဝန်ကြီးတစ်ဖြစ်ခံထားဖို့ American ထက်လွတ်တော်လက်နက်ကင်တပ်ဖွဲ့များရဲ့ကော်မတီကတင်ကြီးတညွတ်တဲ့အတည်ပြုပေးလိုက်ပါပြီ။Republican အမတ်အများစုပါတဲ့ကော်မတီကထောက်ခံမဲ့26မဲကောင်းကွက်မဲ့တမဲနဲ့ဗိုလ်ထုနေကအတည်ပြုပေးလိုက်တာကြောင့်အထက်လူတော်တရားလုံးမှဆုံးဖြတ်ရတော့မှာပါ။ဝန်ကြီးနေရာအတွက်ယာထားခံရသူတွေထဲမှာမက်ဒစ်စာကော်မတီကြားနာပွဲအဆင့်ကိုပထမဆုံးကျော်ဖြတ်နိုင်တဲ့သူဖြစ်ပြီးတောက်ကြနေအစိုးဆုံးထားပြီးအပြည့်အဝအတည်ပြုချက်ရနိုင်ခြင်းရှိတယ်လို့အထက်လူတော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောပါတယ်။ကမ္ဘာလေပိုင်းဒေသဆိုင်ရာအမေရိကန်ကုကဲမှုစစ်ဌာနချုပ်ရဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မက်ဒစ်စာ2013ခုနှစ်ကမှအငြင်းစားယူခဲ့တာပါ။ဥပဒေပြဋ္ဌာန်းချက်အရစစ်တပ်ကနေအငြင်းစားယူပြီး9နှစ်ကြာမှအ အရက်ဖက်ရာထူးယူလို့ရမှာဖြစ်တာကြောင့်မက်ဒစ်အတွက်အထူးကင်းလွတ်ခွင့်လိုအပ်ပြီးအဲ့ဒီကင်းလွတ်ခွင့်ကိုကွန်ကရစ်ကပြဋ္ဌာန်းပေးထားပြီးပါပြီ။အသက်66နှစ်အရွယ်မက်ဒစ်ဟာစိတ်ဝင်စားဖို့ကောင်းတဲ့တမှုတူဖြစ်ပြီးထိတ်တက်ရင်ဆိုင်ဖို့ဝန်မလေးတဲ့ခံယူချက်တွေကြောင့်ထင်ရှားပါတယ်။စစ်ပွဲအတွေ့အကြုံတွေကနေကြလာတဲ့ကိုကိုကိုယုံကြည်မှုနဲ့မရိန်းတပ်ဖွဲ့ဝင်တွေရဲ့ဒဲတူပြောတတ်တဲ့အလေးထားတွေကြောင့်သတင်းမီဒီယာတွေကသူ့ကိုမက်ဒေါဂ်လို့တင်စားခေါ်ဆိုကြပါတယ်။ယဉ်ကျေးပါကျွမ်းကျင်သူအဆင့်ဖြစ်ပါစေ။ဒါပေမဲ့ကိုနဲ့တွေ့လာသူတိုင်းကိုတတ်ဖို့အစီအစဉ်တစ်ခုရှိထားပါလို့သူကပြောပူပါတယ
်။မင်းခင်ပြောင်းစင်းနဲ့ကျူဘာနှစ်နိုင်ငံတို့မက္ကဆီကိုပင်လယ်ကွေ့ရဲ့အရှေ့ပိုင်းကရေပိုင်နက်တွေအပေါ်သဘောတူညီတဲ့စာချုပ်ကြွေးထုတ်လိုက်ပါပြီ။အရင်နှစ်နိုင်ငံစာချုပ်မှာမပါဝင်တဲ့ရေပိုင်နက်ကိုပဲဒီစာချုပ်မှာပြောသွားမှာလို့နိုင်ငံခြားရေးရုံးထုတ်ပြန်စာမှာဖော်ပြထားပါတယ်။အမေရိကန်အောက်လွှတ်တော်ရဲ့အတည်ပြုချက်ကိုရပြီးမှသာဒီသဘောတူစာချုပ်အတည်ဝင်ဖြစ်မှာပါ။ကျူဘာနိုင်ငံဟာမက္ကဆီကိုနိုင်ငံနဲ့လည်းအလားတူမက္ကဆီကိုပင်လယ်ကွင်းရဲ့ဒီဒေသနဲ့ဆိုင်တဲ့စာချုပ်မှာလက်မှတ်ရေးထိုးခဲ့ပါသေးတယ်။အရင်နှစ်လောက်ကတည်းကနယ်မြေပိုင်တဲ့အရေးကိုဒီသုံးနိုင်ငံဆွေးနွေးနေခဲ့ကြတာပါ။အမေရိကန်နဲ့ကျူဘာနှစ်နိုင်ငံကြားသဘောတူညီစာချုပ်ကို Republican Donald Trump သမ္မတမဖြစ်ခင်ရက်ပိုင်းလိုမှရေးထိုးနိုင်ခဲ့တာပါ။နှစ်နိုင်ငံကြားဆက်ဆံရေးပြန်ကောင်းလာအောင်သမ္မတ Obama လှုပ်ထားတာတွေကိုပြောင်းပြန်လှမ်းပစ်မယ်လို့ Donald Trump ကချိန်ချောက်ထားပါတယ်။သမ္မတ Obama ကတော့နှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးပြန်လည်ကောင်းမွန်ဖို့နဲ့ခီးသွွာလာခွင့်ပိတ်ပင်ကတ်တက်ထားတာတွေကိုဖြေလျှော့ပေးထားတာဖြစ်ပါတယ
် UAE ဗီဒန်တန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေကနေကြာသပတေးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ကိုလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးခွင့်ပြုဖို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇက်ကမြန်မာအစိုးရကိုဒီကနေ့တိုက်တွန်းလိုက်ပါတယ်
။ We strongly urge the government of Myanmar to provide unimpeded access for the delivery of humanitarian
ဒီဝေဒေသတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အကန့်အသတ်မဲ့သွားလာခွင့်ပြုဖို့မြန်မာအစိုးရကိုကျွန်တော်တို့အခိုင်အမာတိုက်တွန်းပါတယ်။ဒီချိန်ထဲမှာပဲဒုက္ခသည်တွေသူတို့အိမ်တွေစီကိုဘေးရန်ကင်းကင်းနဲ့ကုန်တိတ်ခါရှိစွာပြန်နိုင်အောင်စီစဉ်ဆောင်ရွက်ပေးဖို့လေမြန်မာဆွေရောက်ကိုကျွန်တော်တို့တောင်းဆိုပါတယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။နိုင်ငံတကာကရိုဟင်ဂျာလို့ခေါ်တဲ့ရခိုင်ပြည်နယ်ကမွဆလင်လူနည်းစုတွေအရေးဆွေးနွေးဖို့မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အစည်းအဝေးမှာပြောတဲ့မိန့်ခွန်းတွေဝန်ကြီးချုပ်ရော့ဇက်ကအဲ့လိုပြောတော်တာပါ။ရိုဟင်ဂျာတွေပေါ်အကြမ်းဖက်တိုက်ခိုက်တာကို OIC အနေနဲ့ပြစ်တင်ရှုတ်ချတယ်ဆိုတာ OIC အတွင်းမှုချုပ် Yusuf El Udaimin ကထပ်ပြောပြီးလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ရက်သားတွေအပေါ်အမြင့်ဆုံးအဆင့်ထိန်းသိမ်းလှုပ်ဆောင်ဖို့အစွန်ရောက်ဝါဒီအုပ်စုတွေအနေနဲ့ဘာသာရေးအမုန်းတရားတွေဖြန့်ဝေတာမျိုးမလုပ်နိုင်အောင်တားဆီးဖို့ OIC အတွင်းမှုချုပ်ကမြန်မာဆွေရောက်ကိုတောင်းဆိုပါတယ်။အခု OIC အစည်းအဝေးကိုအဖွဲ့ဝင်နိုင်ငံ56နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေတက်နေပါတယ်။ OIC အဖွဲ့ဝင်နိုင်ငံတွေထဲမှာအင်ဒိုနီးရှား၊မလေးရှား၊ဘရူနိုင်း၊ဘင်္ဂလားဒေ့ရှ်စတဲ့မွတ်စလင်အများစုရှိတဲ့နိုင်ငံတွေပါဝင်ပါတယ်။
မြန်မာနိုင်ငံကိုစနစ်တကျခီးစင်နဲ့ရောက်နေတဲ့ကုလသမဂ္ဂလူခွင့်ရထူးကိုစလဲမစ်ရန်ဟီလီဟာဒီကနေ့မှာတော့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌလွတ်တော်ဥက္ကဋ္ဌဟောင်းသူရဦးရွှေမန်းနဲ့နေပြီးတော့မှတွေ့ဆုံပါတယ်။ဒါပြင်လွတ်တော်ဥပဒေမူကြမ်းကော်မတီနဲ့လည်းတွေ့ဆုံပြီးတော့ကော်မတီကလှုပ်ဆောင်နေတဲ့အကြောင်းအရာတွေကိုဆွေးနွေးတယ်လို့ပြည်သူ့လွတ်တော်ဥပဒေမူကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်းကပြောပါတယ်။မစ်ရန်ဟီလီဟာတက်မတော်ကာကွယ်ရေးဦးစီးဌာနချုပ်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးဦးမေအောင်နိုင်နဲ့တွေ့ဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ထားပေမဲ့အဲ့ဒီသတင်းမဟုတ်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုပါရတယ်။မနေ့တုန်းကတော့မစ်ဆန်ဟီလီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းဆူကြီးဒုတိယသမ္မတဦးမြင့်စွေတို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးပါရတယ်။မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်တဲ့ကုလသမဂ္ဂကိုယ်စားလှယ်ဟာသူ့ရဲ့ခီးစဉ်အဆုံးသတ်ပြန်မထွက်ခင်မနေ့ဖြန်ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါရတယ်။
မော်လီနိုင်ငံမြောက်ပိုင်းကစစ်စခန်းတစ်ခုမှာဗိုလ်ဒူးနေကအတေကံပုံခွဲတိုက်ခိုက်တာဟာသူတို့လက်ချက်ဖြစ်တယ်လို့အယ်ကိုင်ဒါအဖွဲ့နဲ့ဆက်ဆံနေတဲ့အကြမ်းဖက်အဖွဲ့တစ်ခုကပြောလိုက်ပါတယ်။အဲဒီတိုက်ခိုက်မှုအတွင်းစစ်သားနဲ့တပုံဟောင်းအယောက်60တဲ့မနေ့သေဆုံးတယ်လို့နောက်ထပ်115ယောက်ထိခိုက်ဒဏ်ရာရပါတယ်။စစ်သားယာနဲ့ကြီးစုဝေးပြီးမနေ့ကအစည်းအဝေးတစ်ခုလုပ်နေချိန်ကောင်မျိုးကအဲဒီစစ်စခန်းထဲကိုဖောက်ခွဲရေးပစ္စည်းတွေအပြည့်တင်ထားတဲ့ကားတစ်စီးကဝင်တိုက်တာပါ။မြောက်အာဖရိကဒေသဆိုင်ရာအယ်ကိုင်ဒါအဖွဲ့ကနဲ့ဆက်ဆံနေတဲ့အယ်မူရာဘီတူနီအကြမ်းဖက်အဖွဲ့ကအဲဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ပြောပါတယ်။မလီကာဝေးဝင်ကြီးအဘူလာယီအိုက်ဒရီဆာမိုင်ကာကတော့ဗိုလ်ဒူးနဲ့တိုက်ခိုက်မှုဟာအတိတ်ပဲမဲ့စစ်ပွဲတစ်ခုရဲ့အစိတ်ပိုင်းပဲလို့ပြောပါတယ်။သေဆုံးသွားတဲ့စစ်သားတွေဟာ2015ခုနှစ်မာလီငြိမ်းချမ်းရေးသဘောတူညီချက်နဲ့အညီစုစည်းထားတဲ့အစိုးရနဲ့ထရော်ရက်တပုံတွေရဲ့ပူးတွဲစစ်ဆင်ရေးလုပ်ငန်းတွေမှာပါဝင်သူတွေပါ။ Tuareg ခွဲထွက်ရေးတပုံတွေဟာ Al Qaeda နဲ့ဆက်ဆက်နေတဲ့စစ်သွေးကြွားတွေကသူတို့ကိုနိုင်ငံမြောက်ပိုင်းကနေတိုက်ထုတ်တာမခံရခင်2012ခုနှစ်ကမာလီနိုင်ငံမြောက်ပိုင်းကိုယာယီအာဏာသိမ်းခဲ့ကြသူတွေဖြစ်ပါတယ်။စစ်သွေးကြွားတွေလက်ထဲကျသွားတဲ့အရိဒေတာကိုတော့ပြည်နှစ်တပ်ဖွဲ့တွေကနောက်ပိုင်းမှာပြန်သိမ်းယူပေးထားတာပါ။
ကိုလံဘီယာအစိုးရနဲ့ဒုတိယမြောက်တပုံအဖွဲ့ကြားငင်းကြိုင်ဆွေးနွေးပွဲတွေရှိလာတဲ့မှာလှုပ်သွားဖို့ရှိနေပါတယ်။တပုံတွေကသူတို့ဖမ်းဆီးထားတဲ့နိုင်ငံရေးသမားတဦးကိုပြန်လွှတ်ပေးခဲ့ပြီးတဲ့နောက်ဆွေးနွေးပွဲတွေကျင်းပဖို့ဖြစ်လာတာပါ။ကိုလံဘီယာပြည်သူတွေရဲ့လိုလားချက်နဲ့အညီအပြောင်းလဲတွေကိုလက်ခံလာအောင်ဖိအားပေးမှုတွေနဲ့အများပုံမှုပါဝင်လာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဒီငင်းကြိုင်ဆွေးနွေးပွဲဖြစ်မြောက်ရေးစီစဉ်ညှိနှိုင်းခဲ့သူတဦးဖြစ်တဲ့ Pablo Beltran ကပြောပါတယ်။အချင်းတော်ကြာရွှေဆိုင်ထားခဲ့ရတဲ့အမျိုးသားလူမျိုးရေးတပ် ELN နဲ့အစိုးရကြားစီးဆက်ညှိနှိုင်းမှုတွေကိုလာမယ့် February 10ရက်နေ့ကျရင် Ecuador နိုင်ငံ Quito မြို့အနီးမှာကျင်းပမှာဖြစ်ပါတယ်။ ELN အဖွဲ့ဟာ Colombia နိုင်ငံရေးသမား Olen Sanchez ကိုဆဲလာနီပါထိန်းသိမ်းခဲ့ပြီးပြီးခဲ့တဲ့သတင်းတစ်ပတ်လောက်ကမှနိုင်ငံတကာကြက်ချင်ကြီးအဖွဲ့ကနေတဆင့် Sanchez ကိုပြန်လွှတ်ပေးခဲ့တယ်လို့ငင်းကြဲဆွေးနွေးပွဲတွေလမ်းစာပွင့်လာစေခဲ့တာပါ။ကိုလံဘီယာနိုင်ငံရဲ့အကြီးဆုံးသဘုံအဖွဲ့ FARC လိုပဲ ELN အဖွဲ့ဟာလည်းသူတို့ရဲ့လုပ်ငန်းတွေအတွက်ငွေကြေးရန်ပုံငွေရှာဖွေရမှာနိုင်ငံရေးသမားတွေနဲ့နိုင်ငံသားတွေကိုပြန်ပေးဆွဲလို့ရှိပါတယ်။အခုလုံးမဲ့ ELN အဖွဲ့ရဲ့ဆွေးဆက်ညှိနှိုင်းမှုတွေဟာအင်မတန်အရေးပါပြီးတော့ကိုလံဘီယာနိုင်ငံအပြည့်အဝငြိမ်းချမ်းရေးကိုဦးတည်နိုင်မဲ့ကိစ္စဖြစ်တယ်လို့သမ္မတ Juan Manuel Santos ကပြောဆိုထားပါတယ
်။ Samsung ကုမ္ပဏီရဲ့အကြီးအကဲကိုဖန်ဝရန်ထုတ်ပေးဖို့လျှောက်ထားတာကိုတောင်ကိုရီးယားတရားရုံးတစ်ခုကဒီကနေ့ပယ်ချလိုက်ပါတယ်။ဒီမှုဟာသမဏပါကုန်းလေးကိုရေးယူမဲ့တရားစစ်ဆေးမှုကိုတက်ရောက်နိုင်ခြေရှိတာပါ Samsung လျှက်စစ်ကုမ္ပဏီရဲ့ဒုတိယဥက္ကဋ္ဌ JYE ကိုအချုပ်ကန်းတစ်ခုမှာ14နာရီကြာချုပ်ထားပြီးတဲ့နောက်တရားရုံးရဲ့အခုဆုံးဖြတ်ချက်ထွက်လာတာပါအဆိုပါရှိနေတွေကတင်ထားတဲ့လက်ထိုးမှုအလွဲသုံးစားမှုလိင်လံထွက်ဆိုမှုဆိုင်ရာဆွဲချက်တွေအတွက်လက်ရှိမှာလုံလောက်တဲ့အထောက်အထားမတွေ့ဘူးလို့ဆိုမျိုးတော့ခရင်တရားရုံးကနေဆုံးဖြတ်တာပါလက်ရှိအချိန်ထိစုံစမ်းစစ်ဆေးမှုရဲ့အကြောင်းအရာတွေနဲ့လုပ်ငန်းစဉ်တွေကိုဆန်းစစ်သုံးသပ်ပြီးတဲ့နောက်လက်ရှိအဆင့်မှာဖမ်းဆီးဖို့ရာလုံအပ်ပြီးခိုင်လုံတယ်လို့လက်ခံမှုခက်ခဲတဲ့အကြောင်းအမှုကိုဆုံးဖြတ်တဲ့တရားသူကြီးရဲ့ထုတ်ပြန်ချက်မှာပြောထားပါဗျ။လွန်ခဲ့တဲ့နှစ်600လောက်ကတရုတ်ရှေးဟောင်းဗုဒ္ဓဆင်းသူတော်တစုကိုတရုတ်နိုင်ငံတောင်ပိုင်းရှန်စီခိုင်ကရေကာတာတစ်ခုကြေကျသွားချိန်မှာတွေ့ရတဲ့အကြောင်းတရုတ်အစိုးရပိုင်သတင်းဌာနကပြောပါဗျ။ဟောင်မန်းရေကာတာဂိတ်ကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းကပြန်ပြီးတော့ပြင်တဲ့အချိန်အဲ့ဒီဗုဒ္ဓဆင်းသူတော်ရဲ့ဦးခေါင်းပိုင်းပေါ်လာတာပါ။ဆင်းသူတော်ဦးခေါင်းပိုင်းရဲ့ပုံစံအရဒါဟာ1356ခုနှစ်ကနေ1644ခုနှစ်ထိရှိခဲ့တဲ့မင်းမင်းဆက်လက်ထက်ကလက်ရဖြစ်တယ်လို့ရှေးဟောင်းသုတေသနပညာရှင်တွေကပြောပါဗျ။ကဘာနီမှာပြည်သူကလက်ရတချို့ရှိနေတာကိုကြည့်ရင်အဲ့ဒီနေရာမှာဖုံးကြောင်တစ်ချောင်းရှိခဲ့နိုင်တယ်လို့လည်းပညာရှင်တွေကပြောပါတယ်။ရေရောရောက်နေတဲ့ဒီဗုဒ္ဓဆင်းသူတော်ကိုအတန်လိုင်းသုံးပြီးပစ္စည်းပျောက်ရှာတဲ့ကိရိယာတွေအပါအဝင်ကိရိယာပစ္စည်းမျိုးစုံသုံးပြီးဆဲသွားမှာဖြစ်တယ်လို့နောက်ထပ်သုတေသနလုပ်ငန်းတွေအချက်လက်တွေကိုလည်းစုဆောင်းသွားမှာဖြစ်ပါတယ်ခင်ဗျာ
။ကြာသောရင်းနှီးညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါ။ VOA ရဲ့ရုပ်မြင့်တန်ကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်တန်လိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ကြပါရဲ့ရှင်။ DPP ရုပ်တန်စလိုင်းကနေပြီးနေ့စဉ်ည7:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြပါရဲ့။အခုတော့သတင်းဆောင်ပါတွေထုတ်လွှင့်ပေးပါမယ်။ American သမ္မတရဲ့အစိုးရအသွင်ကူးပြောင်းရေးဆောင်ရွက်နေတဲ့အခြေအနေကိုဆက်တိုက်ပြောပြပေးသွားမှာပါရှင်။အမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်ရဲ့အနာဂတ်အပေါ်အကောင်းမြင်သဘောထားရှိပေမဲ့လို့အယူဆကွဲပြားမှုတွေကြောင့်တိုင်းပြည်ရဲ့အခြေခံစံတန်ဖိုးတွေကိုထိခိုက်မှာစိုးရိမ်နေတဲ့အကြောင်းပြောခဲ့ပါတယ်။တာဝန်ကအနားမယူခင်နောက်ဆုံးသတင်းစာရှင်းလင်းပွဲအတွင်းရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံမှုနဲ့ပတ်သက်လို့လည်းသမ္မတအိုဘားမားကသတင်းတောက်တွေကိုပြောပြခဲ့တာပါ။ VOA အင်ဗျူတော်သတင်းတောက်မယ်ရီအဲလစ်ဆယ်လီနာစ်ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
အင်ဗျူရောမှာတင်းတောက်တည်းရဲ့မိကုန်းလေးကိုဖြစ်ချချိန်မှာသမ္မတသစ်ဖြစ်တောင်ယူရောမဲ့ဒေါ်နယ်ထရမ့်ကိုတွေ့ဆုံချိန်မှာတက်နိုင်တဲ့မြတ်အကောင်းဆုံးအကြံဉာဏ်တွေပေးခဲ့တဲ့အကြောင်းသမ္မတဘရက်အိုဘားမားကပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဆုံးဖြတ်ချက်တွေချမှတ်ရမှာရွေးကောက်ခံသမ္မတထရမ့်ရဲ့အစိုးရအဖွဲ့ကလည်းအရေးပါတယ်လို့နောက်ဆုံးချိန်အင်ဗျူရောသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားခဲ့တာ
ပါ။ I think a lot of his views are going to be shaped by his advisors
သူရဲ့သဘောထားအမြင်အများစုကိုတော့အကြံပေးပုဂ္ဂိုလ်တွေအနီးအနားမှာရှိတဲ့သူတွေကပုံဖော်ကြမှာပါ။ဒါကြောင့်လဲအစိုးရအဖွဲ့အတွက်ယာရားခံရသူတွေကိုကြားနာစစ်ဆေးမှုတွေအာရုံစိုက်ဖို့အရေးကြီးပါတယ်
။အင်ချင်မြေလုပ်ငန်းရှင်ဖြစ်ကနေသမ္မတဖြစ်လာတော့မဲ့ထရမ့်အနေနဲ့အမေရိကန်ကိုအုပ်ချုပ်ရမှာအကူအညီတွေလိုလိမ့်မယ်လို့လဲသမ္မတအိုဘားမားကထောက်ပြပါတယ
်။ This is a job of such magnitude that you can't do it by yourself.
အင်မတန်မှတာဝန်ကြီးတဲ့အလုပ်ဖြစ်တာကြောင့်တယောက်တည်းနဲ့လုပ်လို့မဖြစ်နိုင်ပါဘူး။
အမေရိကန်ဆူရဲလေဝဲချက်လက်တွေကိုပေါက်ချမှုနဲ့ထောင်နဲ့35နှစ်ကြာခံနေရတဲ့အမေရိကန်တပ်ဖွဲ့ဝင်တူကိုပြည်ထောင်သက်သာွင့်ပေးဖို့သမ္မတတာဝန်ကအနားမြူရင်းရပိုင်းလိုမှာပဲဆုံးဖြတ်ခဲ့တဲ့လိုရက်ကိုလည်းသမ္မတကကာကွယ်ပြောဆိုခဲ့တာပါ။ Bradley Manning ဖြစ်ကနေထောင်ထဲမှာအမျိုးသမီးတူအဖြစ်ခွဲစိတ်လိမ်ပြောင်းခဲ့ပြီး Chelsea Manning ဖြစ်အမည်ပြောင်းခံယူထားတဲ့ American City ဟာသူ့လုပ်ရအတွက်တာဝန်ယူခဲ့ပြီးဖြစ်တယ်လို့လာလို့ပြမှုမျိုးနဲ့အေးအေးယူခံရတဲ့တခြားလူတွေထက်ပိုပြီးတော့ပြည်တံကြခံခဲ့ပြီးဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာသမ္မတဥပမာကပြောကြားသွားခဲ့တာပါ
It made sense to commute and not pardon her sentence
လူငင်းချမ်းသာခွင့်ပေးတာမျိုးမဟုတ်ပဲတက်ညာခွင့်ပြုတာသဘာဝကျပါတယ်တရားမျှတမှုကိုဆောင်ကျဉ်းပေးနိုင်ခဲ့တဲ့သက်တောင့်သက်သာခံစားချက်မျိုးလည်းဖြစ်မိပါတယ်
အမေရိကန်ရွေးကောက်ပွဲကိုနောက်ဆက်ခဲ့တယ်လို့ဆွဆွဲထားတဲ့တရုတ်နဲ့ရုရှားတို့လိုနိုင်ငံတွေရဲ့စိုက်ဘာတိုက်ခိုက်မှုအန္တရာယ်ကကာကွယ်ဖို့လဲသမ္မတကတိုက်တွန်းခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အမေရိကန်စန့်ချင်ရေးသဘောထားကြောင့်နှစ်နိုင်ငံဆက်ဆံရေးမှာအခက်ကြုံနေရတာလို့လည်းပြောပါတယ်တာဝန်ကအနားယူပြီးနောက်မှာတော့မိသားစုအတွက်အချင်းပေးရင်ဒီနှစ်ထဲမှာစာရေးကိုရည်ရွယ်ထားတဲ့အကြောင်းလဲအနာဂတ်ရည်မှန်းချက်နဲ့ပတ်သက်လို့ပြောကြားခဲ့တာပါသမ္မတဟောင်းတူဘဝမှာအေးအေးချမ်းချမ်းနေထိုင်သွားဖို့ရည်မှန်းထားပေမဲ့နိုင်ငံသားအတူဖြစ်နေတိုင်းပြည်ရဲ့အခြေခံစံတန်ဖိုးတွေကိုချင်းချောက်မှုတွေတွေ့ရဆိုရင်တော့ပုံမှန်လင်းလင်းထောက်ပြသွားမှာဖြစ်ကြောင်းလဲသမ္မတဥပမာကပြောဆိုခဲ့ပါတယ
် I worry about inequality because I think that if we are not investing in
မညီမျှမှုတွေအတွက်ကျွန်တော်စိုးရိမ်ပါတယ်တိုင်းပြည်စည်းဝါးရေးမှာအားလုံးပါဝင်နိုင်အောင်ရင်းနှီးမြှုပ်နှံမှုတွေမလုပ်ဘူးဆိုရင်တော့စည်းဝါးရေးဟာလည်းဖွံ့ဖြိုးတင်းသလောက်ဖွံ့ဖြိုးမှာမဟုတ်တလို့အမေရိကန်ပြည်သူတွေကြားမှာသဘောထားကွဲတဲ့ကွဲလာကြမဲ့အခြေအနေမျိုးကိုဥတီသွားလိမ့်မယ်လို့ထင်ပါတယ်
တောင်ငါနားမြူရင်နောက်ဆုံးသတင်းစာရှင်းလင်းပွဲမှာလည်းပြောနေကြတဲ့အတိုင်းအကောင်းမြင်သဘောထားတွေကိုသမ္မတဥပမာကပြောကြားသွားခဲ့တာ
ပါ At my core I think we're going to be okay
ကျွန်တော်ရဲ့အခြေခံသဘောထားကတော့အဆင်ပြေသွားလိမ့်မယ်လို့ပဲထင်ပါတယ်
အမေရိကန်ရဲ့အနာဂတ်ခေါင်းဆောင်တွေတာဝန်ခံမှုရှိအောင်လဲသတင်းမီဒီယာတွေတစ်ပတ်တစ်လမ်းကဝန်ဝင်ကူညီဖို့လဲသမ္မတဥပမာကတိုက်တွန်းခဲ့တာပါမနက်ဖြန်တောက်ချက်နေမှာတော့သမ္မတဥပမာရွေးကောက်ခံသမ္မတထရန့်ကိုတရားဝင်အာဏာလွှဲပြောင်းပေးပြီးတာဝန်ကနေအနားယူမှာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင်အခုတစ်ပတ်ဒီဝါရှင်တန်မြို့တော်ကြီးမှာကတော့သမ္မတဘရက်ကိုဘာမာကသူ့နေရာကိုဆက်ခံမဲ့ရွေးချယ်ခံသမ္မတဒေါ်နယ်ထရမ့်ကိုအာဏာလွှဲပေးဖို့စီစဉ်နေတဲ့အတွင်ကူပြောင်းရေးကာလဖြစ်ပါတယ်ဒေါ်နယ်ထရမ့်ကိုထောက်ခံသူတွေအနေနဲ့စိတ်လှုပ်ရှားတက်ကြွမှုတွေနဲ့45ချိန်မြောက်အမေရိကန်သမ္မတကြမ်းကြိမ်ပွဲဆင်နွှဲဖို့ဝါရှင်တန်မြို့တော်ကိုတဖွဲ့ဖွဲ့ရောက်လာနေကြပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီဒေါ်နယ်ထရမ့်ကိုဆန့်ကျင်တဲ့သူတွေကလည်းတောက်ကြနေကြပါမယ်သမ္မတကြမ်းတစ္ဆာကျင်းစုပွဲကိုဆန့်ကျင်ဆန္ဒပြဖို့အင်အားအလုံးရင်းနဲ့စီစဉ်ထားပါတယ်ဒီကြောင့် VOE သတင်းတော့ဂျင်မဲလုံးရဲ့သတင်းပေးပို့ချက်ကိုတော့ကိုဝင်းမင်းကပြောပြမှာပါရှင
်ဟုတ်ကဲ့ပါအိမ်ပြည်တော်မှာ၈နှစ်ကြာတာဝန်ထမ်းဆောင်ခဲ့တဲ့သမ္မတဘရက်အိုဘားမားဟာယာတုကဆင်ပေးဖို့ပြင်ဆင်နေပါပြီသူရဲ့နှုတ်ဆက်မိကွန်းမှာအကောင်းမြင်တဲ့သဘောမစ္စတာအိုဘားမားကအခုလိုပြောခဲ့ပါတယ
် For those of us fortunate enough to have been part of this work
ဒီလိုလုပ်ငန်းတာဝန်မှာကံကောင်းထောက်မှစွာသူ့အပိုင်းနဲ့သူပါဝင်ခွင့်ရခဲ့အဓိကတွေးကြုံရတဲ့ကျွန်တော်တို့အတွက်အင်အားတွေနဲ့ဂုဏ်ယူအားကျမှုတွေရရှိခဲ့တယ်လို့ပြောရမှာပါအများအန်းလို့လို့ပဲအမေရိကန်နိုင်ငံနဲ့အမေရိကန်ပြည်သူတွေအပေါ်မှာသစ္စာထားယုံကြည်မှုကလည်းပိုပြီးတော့ခိုင်မာလာခဲ့ပါတယ
်ဝါရှင်တန်မြို့ကြီးမှာဒေါ်နယ်ထရမ့်သမ္မတကျမ်းချိန်ပွဲအခမ်းအနားတွေပြင်ဆင်မှုတွေကောင်းကောင်းဆက်လုပ်နေပါတယ်တန်းစီချီတက်ကြမဲ့အဖွဲ့တွေနဲ့သမ္မတကျမ်းချိန်ပွဲလုပ်ပေးမဲ့သူတွေအစမ်းလေ့ရှင်းပြီးသွားပါပြီပြီးခဲ့တဲ့ပတ်သတင်းစာရှင်လင်းပွဲမှာတော့မစ္စတာထရမ့်ကသူ့ကျမ်းကျိန်ပွဲဟာအမတ်တရဖြစ်ကိုဖြစ်စေရမယ်လို့အခုလိုကတိပြုခဲ့ပါတယ
် The 20th is going to be something that will be very very special very beautiful
ဇန်နဝါရီ20ရက်နေ့ကတော့အင်တန်အင်တန်မကိုထူကြတဲ့နေ့အထူးတလဲလှပတဲ့နေ့ဖြစ်လာပါလိမ့်မယ်တက်ရောက်လာမယ်လူစုလူဝေးကလည်းကြီးမှာပါဘာကြောင့်လဲဆိုတော့ကျွန်တော်တို့ကလှုပ်ရှားမှုနဲ့တက်လာတာလေကဘာမှာအရင်ကတခါမှမကြုံခဲ့ဘူးတဲ့လှုပ်ရှားမှုမျိုးပါ
အခုလိုမစ္စတာထရမ့်ရဲ့ကျမ်းကျိန်ပွဲကိုဆက်ကျင်ဆန္ဒပြမဲ့သူတွေလည်းရှိနေပါတယ်မစ္စတာထရမ့်ကလူဝင်မှုကြီးကြပ်ရေးလုပ်ငန်းတွေတင်းကျပ်တော့မှနဲ့အိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုဖျက်သိမ်းပစ်မှာတွေအတွက်ဆက်ကျင်ဆန္ဒပြကြမှာပါဒီမိုကရက်လွှတ်တော်မှ30ကျော်ကလည်းဒီကျမ်းကျိန်ပွဲကိုမတက်ရောက်ဘူးလို့ပြောထားပါတယ်တကယ်တော့အမေရိကန်နိုင်ငံမှာအခုလိုအကွဲပြဲတွေကြီးကြီးမားမားဖြစ်နေတာကိုပြန်ပေါင်းစည်းပေးနိုင်ဖို့ကြီးမားတဲ့စိန်ခေါ်မှုကြီးကိုသမ္မတဖြစ်လာတော့မယ့်မစ္စတာထရမ့်ရင်ဆိုင်နေရပါတယ် American Enterprise Institute ကမိုက်ကယ်ဘာရွန်က
I think Donald Trump faces probably a greater challenge to the extent he wants to do
ကျွန်တော်ထင်ပါတယ် Donald Trump အနေနဲ့သူလှုပ်ချင်တဲ့အတိုင်းအတာရဆိုရင်အရင်သမ္မတသုံးဦးကြုံခဲ့ရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေထက်တောင်ပိုကြီးမားတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်လာရပါလိမ့်မယ
်တကယ်တော့ Mr. Trump အနေနဲ့သတင်းမီဒီယာနဲ့ဆက်ဆံရမှာရန်လိုတဲ့ချစ်ကပ်မှုနဲ့ဆက်ဆံသွားဖို့အချက်ပြလာခဲ့ပါတယ် Internet Twitter ပေါ်မှာလည်း ခါခါတည်တည်ပြန်လဲတိုက်ခိုက်မှုတွေဆက်လုပ်လာခဲ့ပါတယ်။ National စာနယ်ဇင်းအဖွဲ့က Tom D. Frank ကအခုလိုလုံမာကိုအသားကျအောင်ပြင်ထားကြပါလို့ဆိုလိုက်ပါတယ်။သူက
Here's his operating style.He loves being in the center of the
ဒါသူ့ရဲ့လုံပုံကင်ပုံမှာသူ့အနေနဲ့ကဒီရေဦးတဲ့ရုံတုံးကပြောနေတာတွေတဲမှာသူအဓိကစီရင်ရမှာရှိကျင်တယ်။ထိမ့်နိုင်သိမ့်မရဖြစ်လာတာမျိုးကိုသူကကြိုက်တယ်ဗျ။ဘာလို့လဲဆိုတော့နောက်ဆုံးမှသူကဆုံးဖြတ်ချက်ချပေးရမှာမို့လေ။အဲ့ဒီချက်ကြောင့်မှာ
ဘိုင်းပါတီဆန်မူဝါဒအဖွဲ့ကကျွမ်းကျင်သူဂျွန်ဖော်တီယာကလည်းမစ္စတာထရမ့်ဟာဘရက်အိုဘားမားနဲ့လုံးဝကိုမတူဘူးလို့အခုလိုဆိုပါတယ
်။ There's the change that Donald Trump brings.
Donald Trump ရဲ့လုံပုံကိုင်းပုံကြောင့်အပြောင်းအလဲတွေဖြစ်လာနေပါတယ်။ဆိုလိုတာက Donald Trump ရဲ့ပြောဆိုဆက်သွယ်ပုံတွေအငင်းပွားမှုတွေမှာအားရပါရဝင်ပြောရတာတွေကတခြားဘယ်သမတားနဲ့မှမတူပါဘူး။တကယ်တော့ကတော့ပြင်းစရာကောင်းမဲ့အချိန်တွေဖြစ်လာမှာတော့မဟုတ်ဘူးဗျ
။တကယ်တော့မစ္စတာထရမ့်အနေနဲ့လည်းသူခန့်ထားမဲ့လူတွေအပေါ်အခုလိုပြင်းပြင်းထန်ထန်ပြောခဲ့ပူပါတယ
်။ If they do a bad job I'll say you're fired
သူတို့လောက်ကောင်းကောင်းမလုပ်ရင်ကျွန်တော်တို့ကိုပြောမှာတော့ခမားတို့အလုပ်ထုတ်ပြစ်လိုက်ပြီဆိုတော့ပါပဲ
တကယ်တော့သမ္မတအိုဘားမားရဲ့တက်တန်းကုံဆုံးဖို့နှိကက်လာတာမျိုးမျောလင့်ချက်တွေနဲ့မတိကျမှုတွေအားလုံးကတော့စတင်တော့မှာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမင်းပြပြခဲ့တာပါရှင်ကချင်ဘက်ကတိုက်ပွဲအခြေအနေကိုမပြောခင်စနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီအောင်ရှင်
ဟုတ်ပါရှင်များရှင်အမေရိကန်ပြည်ထောင်စုမှာသမ္မတတည်အဖြစ်ဒေါ်နယ်ထရန့်တာဝန်ယူတဲ့အခါမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထူးထူးခြားခြားဘာတွေများပြောင်းလဲလာနိုင်ပါသလဲသမ္မတအိုဘားမားလက်ထက်မှာတော့လည်းနီးကပ်တဲ့ဆက်ဆံရေးမျိုးရှိနေနိုင်ပါသေးသလားသောတာရှင်တွေအနေနဲ့ရောအမေရိကန်မြန်မာဆက်ဆံရေးကိုဘယ်လိုပုံစံမျိုးနဲ့မြင်တွေ့လိုပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေလံအစီအစဉ်ကကြိုဆိုပါရရှင်။
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။ကချင်ပြည်နယ်ဗမော်ခရိုင်မန်စီမြို့နယ်တွေကကချင်လက်နက်ကိုင်အဖွဲ့ KIA ရဲ့စခန်း၃ခုကိုတင်ပိုက်ခဲ့တဲ့အကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ပါတယ်။အခုလိုတင်ပိုက်ခဲ့ရမှာတစ်တန်ချိန်100ကျော်တစ်တင်ကားတွေအပြင်လက်နက်မျိုးစုံကိုလည်းဖမ်းဆီးရမိကြောင်း KIA ဘက်ကဖော်ပြထားပါတယ် KIA ဘက်ကတော့သူတို့စွန့်ခွာထားတဲ့စခန်းတွေဖြစ်တဲ့အကြောင်းတုံ့ပြန်ထားပြီးအဲ့ဒီစခန်းတွေကိုတပ်မတော်ဘက်ကလေချောင်းရောလက်နက်ကြီးပစ်ကူတွေပါတုံ့ပြန်တိုက်ခဲ့တာလို့ပြောပါတယ်အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတိုက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာတပ်မတော်ကနေလေချောင်းအမြောင်လက်နက်ကြီးပစ်ကူထိုးစစ်ဆင်တိုက်ခိုက်မှုကြောင့်ကချင်ပြည်နယ်ပမော်ခရိုင်မန်စီမြို့နယ်တွင်က KIA တပ်မဟာတုံးတရင်စနစ်ဌာနချုပ်စခန်းပါဝင်စခန်း၃ခုကို KIA ဘက်ကနေမနေ့ကလက်လွတ်ခဲ့ရတာပါဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ KIA တပ်မဟာတုံးတိုင်းရင်းစနစ်တိုင်းရင်းမှုဒုဗိုလ်မှူးကြီးကျွန်းအောင်ကအခုလိုပြောပါတယ
်။နေပြည်တော်ဆယ်နေလောက်မှာဝင်သွားတယ်လို့ဒီမှာစစ်ကြောင်းကနေဝင်သွားတယ်။တပ်ခန့်အဟောင်းလေးနော်တို့ပဲကနေရှုပြည့်တဲ့နောက်ပဲနေရတုံးရဆုံမှသူတို့ဝင်လို့ရတယ်။ခြေရှင်နဲ့ရောလေရင်နဲ့ရောသူတို့ဝင်တဲ့လို့အဲ့ဒါကျွန်တော်တို့နည်းနည်းဆုတ်ပေးလိုက်တယ်ပေါ့ဗျ။
မြန်မာတပ်မတော်အနေနဲ့စခန်းသုံးခုနေရာတို့ကိုဇန်နဝါရီလ23ရက်နေ့ကတည်းကစတင်ချိန်ကတိုက်ခိုက်ခဲ့ပြီးဇန်နဝါရီလ18ရက်နေ့နေ့လယ်ပိုင်းမှာလေကြောင်းအမြောက်လက်နေကြီးပြည်ကူရယူတိုက်ခိုက်ခဲ့လို့ဇန်နဝါရီလ18ရက်နေ့နာနဲ့10နာရီ45မိနစ်ခန့်မှာဒီစခန်းတွေကိုသိမ်းပိုက်ရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီစခန်းသိမ်းတိုက်ပွဲမှာတပ်မတော်ဘက်ကထိခိုက်ဒဏ်ရာရရှိမှုမရှိဘဲ KIA ရဲ့လူနေအဆောက်အုံ20လုံး၊သိပ်မျိုးစုံ108တန်ခမ်းတဲ့တင်ရင်၄စီ၊ခြေကား၂စီနဲ့ဆိုင်ကယ်၃စီ၊ငွေစင်းစာအုပ်၊ငွေကောက်ခံပြည်စာဖြတ်ပိုင်းတွေ60မှတ်မှစိန်ပြောင်းတစ်လက်ပါဝင်လက်နက်၅လက်နဲ့ခေယံမြောက်များကိုတင်ပရရှိခဲ့တယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမနေ့ကထုတ်ပြန်သွားတာပါ KIA ဘက်ကတော့ထိခိုက်ကြဆုံးမှုနဲ့လက်နက်ပစ္စည်းဆုံးရှုံးမှုအခြေအနေကိုတော့အတိမပြုတ်ခဲ့ပါဘူးလက်ရှိမန်စီမြို့နယ် KIA တိုက်ရင်သုံးနယ်မြေမှာတိုက်ပွဲဖြစ်ပွားနေစေလို့ရင်းစနစ်တိုက်ရင်မှုဒုဗိုလ်မှူးကြီးကျွန်းအောင်ကအခုလိုဆက်ပြောပါတယ်
过都是请你弄那种外说要去拿点钱你都起来了。然后你来看到把仓那个淋巴的对吧或者是装的后期加码去那
个。大部分发生的这个你那有的去的门干来看把钱那么上去的当朋友要他的出发了特别等小你家要吧的。တိုက်ပွဲဖြစ်ပွားရာတိရခန်လွယ်ခန်းကြည့်ရသားတို့ကတော့တနတ်တမဆဲဖြစ်နေတဲ့တိရသွင်းအခြေအနေကိုတော့အခုလူပြောပါတယ
်။ဒီအဲဒီတပ်ခန်းရှိတဲ့နေရာတိုင်းကိုသူကသူစစ်စင်တဲ့ဟာတွေကမနာတော့မရမနာပဲတိုက်ပွဲအခြေအနေဆိုအခု drone နေတဲ့နေရာနဲ့ဟိုတနတ်တမလေးပြန်ပြီးကြားရတာပေါ့တနတ်ရှိမှုအသေးအတန်ထိကြားရတယ်ဆိုတော့နည်းနည်းနီးလာတဲ့ပုံစံရှိတယ်ဆိုပြီးတော့ဘယ်လိုအခြေအနေဖြစ်လာမလဲဆိုတော့ကျွန်တော်လည်းပြောတတ်ဘူးလေ
2013ခုနှစ်ကစပြီးတော့မြန်မာတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးတပ်မတော်တို့တကြောပြန်စစ်ရေးသိမ်းမှလာခဲ့တာ6နှစ်သာကာလရှိလာသလိုထိုးစစ်ဆင်မှုတွေလည်းတိုးပြီးလှုပ်ဆောင်နေတဲ့အခြေအနေမှာရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ16ရက်နေ့က KIU အခိုင်အမာတပ်ဆွဲထားတဲ့ဂီတုံစခန်းပါဝင်ဂါကင်းစခန်းတွေကိုမြန်မာတပ်မတော်ကနေထိုးစစ်ဆင်သိမ်းပိုက်ခဲ့တယ်လို့ဒီဇင်ဘာ29ရက်နေ့မှာလည်းဝိုင်းမော်မြို့နယ်ဘက်မှာရှိတဲ့လိုင်ဖောင်တောင်ကုန်းတပ်စခန်းကိုသိမ်းပိုက်ရရှိခဲ့ပါတယ်။KIU ကချင်လွတ်လပ်ရေးဖွဲ့ဟာ NCA ပြည်ရသဘောတူစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ UNSC ဖွဲ့ဝင်တစ်ဖွဲ့ဖြစ်တယ်လို့လက်မှတ်ရေးထိုးဖို့စစ်ရေးရဖိအားပေးတဲ့သဘောဆောင်တယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်အောင်ကအခုလိုသုံးသပ်ထားပါတယ်
။အဲ့လိုဖိအားပေးရင်ပိုဝေးသွားနိုင်တဲ့အနေအထားမျိုးရှိပါတယ်။ဒီလိုလုပ်တဲ့ဟာဆိုတော့ငင်းချမ်းရေးကိုအလွန်ပိုဝေးစေနိုင်တယ်လို့ဖြစ်နေတယ်။ငင်းချမ်းရေးအတွက်တော့အများအဟန္တာဖြစ်စေလို့ချက်ကြီးချက်ပဲရှိပါလိမ့်မယ်။အဲ့ဒါကတော့ကျွန်တော်ကပြောလို့လည်းမကောင်းပါဘူး။
လက်ရှိမှာတပြည်လုံးတိုင်းဒါတိုက်ပွဲရပ်တန့်နိုင်ရေးအတွက်မြန်မာငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားတွေ့ဆုံဆွေးနွေးမှုစတင်နိုင်ရေးကြိုးပမ်းနေတဲ့အချိန်ဒီမှာရှိနေပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့မှာလုတ်ပိုင်ခွင့်အားနည်းနေတယ်လို့မြန်မာတပ်မတော်ရဲ့သဘောထားအမြင်နဲ့သဘောထားမတူညီမှုတွေရှိနေသေးတာကြောင့်ငြိမ်းချမ်းရေးလမ်းစဟာကြန့်ကြန့်နေအောင်မယ်လို့ကချင်ငြိမ်းချမ်းရေးကြိုးဆောင်တွေကလည်းသုံးသပ်ထားပါတယ်ခင်ဗျာ။
နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုလွှင့်နေတဲ့ Radio Dialogue အစီအစဉ်ကိုအင်တာနက်ဆက်မျက်နှာကနေပြီးတော့လည်းတစ်ချိန်တည်းမှာ website လိပ်စာ bami.voanews.com ကနေပြီးတော့နားဆင်နိုင်ကြပါတယ်။ Radio အစီအစဉ်ပြီးပြီးချင်း Asia 77ကနေ Dialogue ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။အခုညနေပိုင်းအစီအစဉ်အဆုံးမတက်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင်။
ဒေါ်လန်ထရမ့်ရဲ့သမ္မတကျန်သစ်စာကြီးစုပေါ်နဲ့ဆက်ဆက်နေတဲ့အခမ်းအနားတွေဟာဒီကနေ့နေ့လယ်ကနေစပြီး3ရက်ဆက်တိုက်ရှိနေပါတယ်။မစ္စတာထရမ့်နဲ့ယူကော့ခံဒုသမ္မတမိုက်ပင်စ်တို့ဟာအာလင်တန်နိုင်ငံတော်စစ်တင်းကြိုင်မှာဒီကနေ့ဂုံပြူပန်းခွေကြအခမ်းအနားကိုရင်ဆုံးတက်ပါမယ်။အဲဒီစစ်တင်းကြိုင်မှာစစ်ဖက်ဝန်ထမ်းတွေနဲ့မိသားစုဝင်တွေရဲ့ရုပ်ကြွင်း၄လင်းကျော်ကိုမြှုပ်နှံထားပါတယ်။အဲဒီနောက်လင်ကွန်မမ်မရီမှာလုပ်မဲ့အခမ်းအနားမှာမစ္စတာထရမ့်မိန့်ခွန်းပြောပါမယ်။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတတက်တန်းရှင်းနှစ်ပြီးတဲ့နောက်အစိုးရအဖွဲ့အပြောင်းလဲပေါ်စိုးရိမ်နေကြတဲ့အမေရိကန်နိုင်ငံသားတွေကိုဘော်ဒူနေကလုပ်တဲ့သူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲတွင်ထပ်ပြီးတော့အားပေးစကားပြောခဲ့ပါတယ်။ဒီနိုင်ငံပေါ်ကျွန်တော်ယုံကြည်ပါတယ်။အမေရိကန်လူထုကိုကျွန်တော်ယုံကြည်ပါတယ်။လူတွေဟာစိုးရာထက်ကောင်းတာပိုများတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်မရိန်းတပ်ဖွဲ့အငြိမ်းစားဗိုလ်ချုပ်ကြီး James Mattis ကိုကာကွယ်ရေးဝန်ကြီးသည့်အဖြစ်ခန့်ထားဖို့အမေရိကန်ထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များကြီးရဲ့ကော်မတီကမဲအများစုနဲ့အတည်ပြုပေးလိုက်ပါပြီ။ Republican မဲအများစုပါတဲ့ကော်မတီကထောက်ခံမဲ26မဲကန့်ကွက်မဲ2မဲနဲ့ဗိုလ်ထုနေကအတည်ပြုပေးလိုက်တာကြောင့်အထက်လူတော်တရားလုံးမှာဆုံးဖြတ်ချက်ယူရတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုလူသားချင်းစာနာတဲ့အကူအညီတွေလွတ်လပ်လပ်ပြုပေးနိုင်ဖို့အတွက်အကန့်အသတ်မဲ့သွားလောက်ခွင့်ပြုဖို့မြန်မာအစိုးရကိုအခိုင်အမာတိုက်တွန်းတဲ့ကြောင်းမလေးရှားဝန်ကြီးချုပ်နာဂျက်ဘရာဇစ်ကဒီကနေ့ကွာလာလမ်ပူမြို့တော်မှာလုပ်တဲ့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အစည်းအဝေးမှာပြောတဲ့မိန့်ခွန်းနဲ့တိုက်တွန်းသွားပါတယ်။မြန်မာနိုင်ငံကိုဆက်နက်တရားခီးစဉ်နဲ့ရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မင်းစံကြီးလျာဒီကနေ့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌလွတ်တော်ဥက္ကဋ္ဌဟောင်းသူတော်ဦးရှိမန်းနဲ့နေပြည်တော်မှာတွေ့ဆုံပါရခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Justin Thwaite ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာ bami.voanews.com မှာလည်းနားဆင်နိုင်ကြပါရရှင်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.